ဒီဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေမူကြမ်းကိုဒီဇင်ဘာလ3ရက်နေ့ကပဲစပြီးတော့ရေးဆွဲနေပါပြီ။ရေးဆွဲကြတဲ့အထက်မှာလည်းဥပဒေပညာရှင်နဲ့ရှင်နေရောတိုင်းရင်းသားဥပဒေဘွဲ့ရတွေပါလုံလောက်လောက်ပါဝင်နေပါတယ်။အဲဒါကြောင့်မလို့ပြည်ပကဝင်ပြီးတော့အကြံပေးတာတွေ၊ကူညီတာတွေမလိုအပ်ပါဘူးလို့ဒီမြန်မာစစ်ဆွဲပြန်ကြားရေးဝန်ကြီးဘုံမှုချုပ်ကျော်ဆန်းကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုမှုတွေဟာကုလသမဂ္ဂဘက်ကနေမြန်မာပြည်မျိုးသားပြန်လည်ရင်ကြားစေရေးအတွက်အောင်မြင်ဖို့လို့ကြားဝင်ပြီးတော့စစ်ဆက်ပေးနေတဲ့ကိစ္စတွေနဲ့ပြောတာတွေနဲ့ကွဲလွဲနေပါတယ်။ကုလသမဂ္ဂဘက်ကပြောတာကတော့မြန်မာနိုင်ငံရဲ့အင်အားစုတွေအလုံးပါဝင်ပြီးတော့မြန်မာပြည်မျိုးသားပြန်လည်တင်မြှင့်ရေးကိစ္စဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲရေးကိစ္စမှာလှုပ်ကြဖို့ပြောဆိုနေတာပါ။ဒီလိုမျိုးကုလသမဂ္ဂဘက်ကပြောဆိုတာတွေကိုလက်မခံတဲ့သဘောမြန်မာစစ်ဆိုးဘက်ကပြောဆိုတုံ့ပြန်တာတွေနဲ့ပတ်သက်ပြီးတော့အမေရိကန်ဆိုးရကလည်းမြန်မာစစ်ဆိုးရဲ့လုပ်ရတဲ့ပုံမှာအပြစ်တင်ရှုံချလိုက်ပါတယ်ခင်ဗျာ။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါ်လာလတန်းကစုံစမ်းထားတာဆိုတော့ဆက်ပြီးတော့ရှင်းပြပေးပါအောင်ခင်ဗျာ။
ဟုတ်ကဲ့ဦးကျော်ရီလေဦးကျော်ရီပြောခဲ့သူပါပဲမြန်မာစစ်ဆေးရကတင်လာနေကနေပြီးတော့မှကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဖက်စစ်ပုံအခြေခံဥပဒေရွေးစိတ်ရမှာအရင်ကမပါဝင်ခဲ့တဲ့နိုင်ငံရေးပါတီတွေကိုခုပါဝင်ခွင့်ပြုဖို့အရေးယူဆိုင်ရွက်ခြင်းမပြုနိုင်ဘူးဆိုတဲ့1990ခုရွေးကောက်ပွဲများမှာအပြတ်တန်နိုင်ရရှိလိုက်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအမည်ထည့်မပြောပေမယ့် NLD ကိုအဓိကရည်ညွှန်းတယ်လို့ယူဆရတဲ့ပြန်ကြားရေးဝန်ကြီးဗိုလ်ချုပ်ကျော်ဆန်းရဲ့ပြောဆိုချက်ကြောင့်ပဲကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေဆိုရင်မကင်းဖြစ်မှုတွေထွက်ပေါ်နေကြမှာပဲအမေရိကန်နိုင်ငံဂျာယီဌာနကဒီဇင်ဘာလ4ရက်နေ့နေဆွဲနဲ့ပြည်ထောင်ဝေဖန်တဲ့ကြေညာချက်ကိုနိုင်ငံဂျာယီဌာနပြောခွင့်ရပုဂ္ဂိုလ်ရှောန်မက်ကော်မစ်ယုံကထုတ်ပြန်ခဲ့တာဖြစ်ပါတယ်
We condemn the Burmese regime's rejection of meaningful participation for Aung San Suu Kyi and other democratic and ethnic
ညီမနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလုပ်ငန်းစဉ်မှာဒေါ်အောင်ဆန်းစုကြည်နဲ့တခြားတိုင်းရင်းသားလူနည်းစုခေါင်းဆောင်တွေအနှစ်တရရှိရှိပါဝင်ခွင့်ရဖို့ဆိုတာကိုစစ်ဆိုးရကနေပယ်ချလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကဒါကိုဝေဖန်ရှုတ်ချပါတယ်မြန်မာဒီမိုကရေစီရဲ့အသွင်ကူးပြောင်းရေးအတွက်မြန်မာနိုင်ငံရဲ့အုပ်စုတွေအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးစတင်ဖို့ဆိုတာဗိုလ်ချုပ်မူကြီးတန်းရွှေနဲ့သူ့ရဲ့အစိုးရမှစိတ်ဆန္ဒသဘောထားရှိဘူးဆိုတာအခုဒီဇင်ဘာလ3ရက်နေ့ကတန်တမာတွေကိုပြောခဲ့တဲ့စစ်ဆိုးရရဲ့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းဖော်ပြလိုက်တာပဲဖြစ်ပါတယ်ဒီတွေ့ဆုံဆွေးနွေးရေးဖြစ်ဖို့ဆိုတာကိုမြန်မာအင်းကြီးချင်းနိုင်ငံတွေရောအာဆီယံရောကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာအိဗရာဟမ်ဂမ်ဘာရီရောလုံခြုံရေးကောင်စီကပါတောင်းဆိုထားကြတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံဂျာယီဌာနရဲ့အရာရှိတဦးကကြေညာချက်ကိုကိုးကားဖော်ပြသွားတာပါဒါအပြင်မြန်မာနိုင်ငံမှာမျိုးသားပြန်လည်ရင်ကြားစီရင်နဲ့ပတ်သက်လို့အတိုက်ခံအင်အားစုဘက်ကသဘောထားကိုလည်းနိုင်ငံဂျာယီဌာနရဲ့ကြေညာချက်မှာထောက်ပြထားရမှာတော
့ Aung San Suu Kyi's November 8th statement made clearthat she remains committed to meaningful and time-bound talks with Burma's ruling general.
Aung San Suu Kyi နဲ့မြန်မာစစ်ဆေးရခေါင်းဆောင်တွေနဲ့အဓိပ္ပာယ်ရှိပြီးအချိန်စရတတ်မှတ်မှုရှိတဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်ဖို့စိတ်ပိုင်းဖြတ်ထားဖို့ရှိတယ်ဆိုတာကိုသူ့ရဲ့ November 10ရက်နေ့ကြေညာချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ်။ဒါအပြင်ဒီလိုတွေ့ဆုံဆွေးနွေးမှုတွေဖြစ်လာဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ရုံးကဝင်ရောက်ညှိနှိုင်းမှုကိုကြိုးစားတယ်ဆိုတာကိုလည်းပြောထားပြီးသားပါ။ဒါကြောင့်မြန်မာနိုင်ငံဒီမိုကရေစီဖြစ်ထွန်းရေးတိုးတက်မှုတွေကိုနှောက်ယှက်ဟန်တာနေသူတွေဟာဗိုလ်ချုပ်မှုကြီးတန်းရွှေနဲ့သူ့ရဲ့ထိပ်ပိုင်းစစ်ဘိုလ်ချုပ်တွေပါပဲလို့အမေရိကန်နိုင်ငံဂျာယီဌာနအရာရှိတဦးကပြောသွားတာပါဆက်လက်ပြီးမြန်မာစစ်ဆိုးရကနိုင်ငံရေးအကျဉ်းသားတွေအပါအဝင်တချို့အကျဉ်းသားတွေကိုလွတ်ပေးခဲ့တာနဲ့ပတ်သက်လို့လေနိုင်ငံဂျာယီဌာနကအခုလိုတုံ့ပြန်လိုက်ပါတယ
် Despite the regime's announced amnesty of prisoners this weekan estimated 1800 political prisoners and detainees
ခုတိပတ်တွင်စစ်ဆေးရဘက်ကအကျဉ်းသားတို့ကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ကြေညာပေးမယ်။ခုချိန်ထိမြန်မာအကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသားပေါင်း1800လောက်ဖမ်းဆီးထိန်းသိမ်းခံရဆဲပါ။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးပြီးမြန်မာနိုင်ငံမှာရပ်ဖက်ဒီမိုကရေစီအစိုးရတရားအသွင်ကူးပြောင်းရေးဖြစ်ပေါ်လာစေဖို့ဒီမိုကရေစီအင်အားစုတွေတိုင်းရင်းသားလူနည်းစုတွေနဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးလုပ်ပါလို့အမေရိကန်ပြည်ထောင်စုအနေနဲ့ဗိုလ်ချုပ်မူကြီးတန်းရွှေကိုထပ်မံတောင်းဆိုရတယ်လို့အမေရိကန်နိုင်ငံဂျာယီဌာနရဲ့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ဒီတော့တွင်အမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးနီကလစ်ဘန်စ်ကဒီဇင်ဘာလ3ရက်နေ့ကနေ6ရက်နေ့အထိစင်ကာပူနဲ့ဩစတြေးလျနိုင်ငံတို့ကိုသွားရောက်မှာဖြစ်ပြီးအမေရိကန်နဲ့အာဆီယံကြားဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စင်ကာပူကိုမဟာဗျူဟာကျတဲ့မိတ်ဖက်နိုင်ငံအဖြစ်သဘောထားပြီးအထူးသဖြင့်အီရတ်နဲ့အာဖဂန်နစ္စတန်မှာမဟာမိတ်အဖြစ်ထောက်ခံခဲ့တာကိုကျေးဇူးတင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အာဆီယံနိုင်ငံများအနေနဲ့မြန်မာနိုင်ငံမှာမြန်မာစစ်ဆေးရနဲ့တိုက်ခိုက်ဒီမိုကရေစီအင်အားစုတိုင်းရင်းလူနည်းစုတွေကြားစစ်မှန်တဲ့အခြေတည်ဆွေးနွေးမှုစတင်နိုင်ဖို့တနိုင်ငံချင်းစီကအတင်းကြီးလိုက်ရောဝိုင်းဝန်းထောက်ခံမှုပေးဖို့နဲ့ ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ကြိုးပမ်းပေးဖို့အရေးကြီးကြောင်းလဲအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနီကလက်စ်ဘန့်စ်ကဒီဇင်ဘာလ3ရက်နေ့ကြေညာချက်မှာတိုက်တွန်းထားတာလဲတွေ့ရပါတယ်ကိုကျော်အောင်လေး